Welcome to the Voice of America in Burmese.
mingla mnet khin ma shin 2019 khu ne me la 14 ye in ga ni mnet pet voa season 2 ko american pi rang su myo ro washington dc ga ni dai yai thol win ni ba bi line to meter 2440 51 dutiya nai wet ma line lat meter 190 ga ni na sin nai thalo voa ye facebook sa myan na voa burmese news ga ni pi ro le na sin nai ma le shin ကျမခွန်ညိုပါရှင်ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်သွေးငုံတွေအပေါ်တရုတ်ကအခွန်ထပ်တိုးကောက်ခံလိုက်ပါတယ်ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ကတော့ရခိုင်ပြည်နယ်တွင်းကိုနှဲ့ကြသွားရောက်လေ့လာခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
အခုမြန်မာပြည်နာဆရာမဲ့တရင်လာရတဲ့မှာတော့အမေရိကန်ပြည်ထောင်စုမြန်မာတန်ရုံရှင်မှာရခိုင်ရေးလှုပ်ရှားသူတွေကရခိုင်ဒေသထဲမှာပေဆုံးသွားရတဲ့ပြည်သူတွေအတွက်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ကြတာမှာမြန်မာတန်ရုံဘက်ကဘယ်လိုသဘောထားပါသလဲ
ရခိုင်ပြည်နယ်ကဆိုလို့ရှိရင်ကျွန်တော်တို့ပြည်ထောင်စုရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ရခိုင်ပြည်တည်ငြိမ်ရေးချမ်းရေးအတွက်ကိုကျွန်တော်တို့အစိုးရဘလောက်ရည်ထားနေတယ်ဆိုတဲ့ဟာကိုလည်းအများအားဖြင့်တည်ပြပြီးဖြစ်ပါတယ်အဲဒါကြောင့်မို့လဲရခိုင်ပြည်နယ်
မြန်မာတမ်မတ်ဦးအောင်လင်းက VOA ကိုပြောကြားခြင်းနဲ့အတူပြည့်စုံနှာစင်နိုင်ပါလိမ့်ရှင်။တခါငင်းချရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute ဖွဲ့ကသူတို့ကိုစစ်တပ်နဲ့နှိစက်တယ်လို့ဆွဆွဲချက်ပေါ်မှာတုံ့ပြန်မှုမန္တလေးရတနာဘုံတက္ကသိုလ်အဝေးတင်ပညာရေးစနစ်အစ်စ်ပြောင်းမဲ့ကိစ္စသဘောထားခံယူချက်အပေါ်မှာဖဲချိုနီလှုပ်ရှားမှုနဲ့တုံ့ပြန်ကပ်ကွက်မှုထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ်အရတရားဝင်အလုပ်သမားတွေကိုသာထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ပေးတော်မဲ့နှစ်နိုင်ငံသက်ဆိုင်ရာအရာရှိတွေနဲ့ဆွေးနွေးပွဲအကြောင်းတွေနားဆင်ကြရမှာပါရှင်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးအင်္ဂါနေ့မနေ့ဖက်ထိပ်ပန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ပြောပြပါမယ်ရှင်။
ဒေါ်လာ60ဘီလီယံတန်ဖိုးရှိအမေရိကန်သွင်းကုန်တွေအပေါ်အခွန်ကောက်မယ်လို့တရုတ်ကပြောဆိုလိုက်ပါတယ်။တရုတ်သွင်းကုန်တွေထဲကဒေါ်လာဘီလီယံ200တန်ဖိုးရှိသွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအခွန်တိုးကောက်လိုက်ပြီးနောက်ထပ်ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်စည်းကြပ်ဖို့ဆောင်ရွက်မှုကိုတရုတ်ကလက်တုံ့ပြန်တာဖြစ်ပါတယ်။အခွန်နှုန်းထား900ဂိုင်နှုန်းကနေ25ရာဂိုင်နှုန်းကောက်ခံမဲ့အခွန်နှုန်းထားတစ်ကဇွန်လတရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးတရုတ်ကိုတင်သွင်းနေတဲ့အမေရိကန်ထုတ်ကုန် 9,140 ပေါ်မှာတက်ရောက်မှုရှိမယ်လို့တရုတ်ဗဏ္ဍာရေးဝန်ကြီးကပြောပါတယ်။ဝန်ကြီးဌာနကပြောပါတယ်။အမေရိကန်ရဲ့ကုန်သွယ်မှုကိုချိုးစည်းပွားကာကွယ်မှုနဲ့တစ်ဖက်သက်ဆောင်ရွက်မှုအပေါ်ပြစ်မှတ်ထားတုံ့ပြန်တာလို့တရုတ်အစိုးရကပြောပါတယ်။တရုတ်ဘက်ကလက်တုံ့ပြန်ဆောင်ရွက်တာတွေမလုပ်ဖို့အမေရိကန်သမ္မတထရန့်က Twitter မှာတိုက်တွန်းရေးသားလိုက်ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲတရုတ်ရဲ့အခွန်စည်းကြပ်မှုအစ်စ်ထွက်ပေါ်လာတာပါ။တရုတ်သွင်းကုန်တွေအပေါ်အခွန်ကောက်ယူမှုတွေကနေဒေါ်လာသန်းပေါင်း1000နဲ့တောင်းနဲ့ချီပြီးအမေရိကန်ဘဏ္ဍာတိုက်ထဲရောက်လာတယ်လို့အမေရိကန်သမ္မတကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။တခြားဖြစ်ထွန်းမှုတစ်ခုကတော့မနေ့တနင်္လာနေ့မှာပဲတရုတ်နည်းပညာကုမ္ပဏီ6ခုကိုအမေရိကန်နည်းပညာနဲ့ကုန်ပစ္စည်းတွေတင်ပို့ရောင်းချခွင့်အမေရိကန်ဘက်ကပိတ်ပင်လိုက်ပါတယ်။
လက်တော်အီလန်နဲ့ရင်းနဲ့ပတ်သက်လာရင်အမေရိကန်ဘက်ကတီးခံစိတ်မြန်မာဆုံးထားဖို့နဲ့စီးရေးတင်းမာမှုတွေကိုရှောင်ရှားဖို့ဥရောပသမဂ္ဂထိပ်တန်းအရာရှိတွေကအမေရိကန်ပြည်ထောင်စုကိုတည်ပြေးလိုက်ပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကဘရက်ဆဲမြို့မှာတင်းနာနေကပြောကြားရမှာတော့အခြေအနေတွေဟာနူးညံ့သိမ်မွေ့ပြီးအတင်းဆောင်မခံတဲ့အနေအထားမျိုးမှာရှိနေတာကြောင့်အမေရိကန်အနေနဲ့တီးခံစိတ်ရှိဖို့နဲ့စီးရေးတင်မာမှုကိုရှောင်ရှားဖို့လိုလားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်ကြောင်းပြောပါတယ်။ဝန်ကြီးမိုက်ပွန်ပီယိုကသူ့ရဲ့ရုရှားနိုင်ငံခီးစဉ်ကိုရုတ်တရက်အပြောင်းလဲလုပ်လိုက်ပြီးနောက်မှာမိုဂါရီနီ၊နီတိုအတွင်းရေးမှူးချုပ်ဂျန်စတိုဒန်ဘတ်၊ဗီတိန်ပြင်သစ်ဂျာမနီကနိုင်ငံသားရေးဝန်ကြီးတွေနဲ့ပြောဆိုဆွေးနွေးခဲ့ပါတယ်။အဲလိုပြောဆိုမှုတွေထဲမှာထောက်လှမ်းရေးသတင်းအချက်အလက်တွေအပါအဝင်မကြာသေးမီကအီရန်တို့ရဲ့ချင်းချောက်မှုတွေအကြောင်းအသေးစိတ်ကိုလည်းပြောဆိုခဲ့ပြီးအီရန်အနေနဲ့ဆွေးနွေးပွဲစကားဝိုင်းလာရောက်ဖို့ပြက်ကွက်တာကိုလည်းပြစ်တင်ခဲ့ပါလေ
။အရက်ဆော်ဘွားများပြည်တော်စုကမ်းလွန်မှာတနင်္ဂနွေနေ့ကဖြက်စီးတိုက်ခိုက်ခံရမှုအတွင်ဆော်ဒီအာရေဗျရေနံတင်သင်္ဘောနှစ်ဆင့်အကြီးအကျယ်ပျက်စီးခဲ့တယ်လို့ဆော်ဒီအာရေဗျကပြောပါရတယ်။အသေးစိတ်ကိုမထုတ်ပြန်မိမဲ့ပျက်စီးမှုအသေးစိတ်တွေကိုတော့ထုတ်ပြန်ထားပါတယ်။ဒီသင်္ဘောနှစ်ဆင့်တွေကတစင်းကအမေရိကန်ကိုတင်ပို့မယ်ရေနံစီတွေတင်ပို့အတွက်ဆော်ဒီနိုင်ငံရာစ်တူနူရာစိတ်ကန်းကိုအသွားမှာဖြစ်တယ်လို့လဲဆော်ဒီအာရေဗျဆိုင်ဝန်ကြီးဌာနကပြောပါတယ်အရက်ဆော်ဘွားများပြည်တော်စု UAE ကမ်းရိုးတန်းကတင်ပို့တွေကိုယူရပြီး အဖြတ်မှောက်နေဆောင်ရွက်နိုင်တယ်ဆိုပြီးတနင်္လာနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စုကသတိပေးချက်ထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအီရန်ဒါမှမဟုတ်အီရန်အတွက်အလုပ်လုပ်ပေးနေတဲ့အဖွဲ့တွေရဲ့တင်မောတွေကဒေတာရင်းရေချောင်းအသွားအလာတွေကိုပြစ်မှတ်ထားလာနိုင်တယ်လို့အမေရိကန်ကသတိပေးထားတာပါ။အမေရိကန်နဲ့အီရန်ကြားတင်မာမှုတွေတိုးလာချိန်မှာလည်းပဲအခုလိုသတိပေးချက်ထွက်လာတာဖြစ်ပါတယ် UAE အစိုးရရဲ့ပန်ကြားချက်အရအဖြတ်မှောက်လုပ်ရက်တွေကိုစုံစမ်းစစ်ဆေးမှုမှာအမေရိကန်စစ်တပ်ကကူညီဆောင်ရွက်နေတယ်လို့လည်းကာကွယ်ရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်ရှင
် WikiLeaks website တီထောင်သူ Julian Assange ပေါ်ဆွဆွဲထားတဲ့မရေမှုကိုပြန်လည်စစ်ဆေးသွားမယ်လို့ဆွေးနွေးနိုင်ငံအစိုးရရှိနေတွေကတနင်္လာနေ့ကကြေညာပါတယ်မရေအကျင့်ခံတရတယ်ဆိုတဲ့ဆွဆွဲသူတူရဲ့ရှင်းနေကအမှုကိုပြန်စစ်ဆေးပေးဖို့မြစ်တာရက်ခံခဲ့ပြီးနောက်ပိုင်းမှာအစိုးရရှိနေတွေကအခုလိုပြောဆိုလိုက်တာပါဆွေနိုင်ငံမှာအမျိုးသမီးတူကိုမတင်းကျင့်မှုနဲ့ဆွဆွဲခံခဲ့ရတဲ့အဆန်းကို2010ခုနှစ်တုန်းကဆွဲချက်တင်သင့်မတင်သင့်စတင်ကြားနာစစ်ဆေးခဲ့ပေမဲ့2019မှာအဆန်းကဗီဒီနိုင်ငံအီကွေဒေါ်တန်ရုံးမှာနိုင်ငံကြီးခိုလွန်ခဲ့ပြီးနောက်အမှုကိုပေးလိုက်ရတာပါဒီအမှုနဲ့ပတ်သက်လို့ကနဦးကြားနာမှုတွေအပြီးသတ်မလုပ်ရသေးတဲ့အတွက်ပြန်လည်စစ်ဆေးမှာဖြစ်တယ်လို့အစိုးရရှိနေရုံးကပြောပါတယ်ဗီဒီယိုမှာသတင်း50သတင်းပတ်50ပြစ်ဒဏ်ကြခံပြီးရင်တော့ဥရောပဖန်ဝရန်ရအဆန့်ကိုဗီဒင်ကနေဆွီဒင်လွှဲပြောင်းယူနိုင်ဖို့ဆွီဒင်ဘက်ကညှိနှိုင်းရှာနေပါတယ
်ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဖိုင်ဒိုမီတာ57 kHz 5805နဲ့ဖိုင်လမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနေ့ကင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အရေးပေါ်တုံ့ပြန်ကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာကတနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာနှစ်ရက်ကြာရခိုင်ပြည်နယ်တွင်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေအကူအညီပေးနေသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့သလိုမွတ်စလင်တွေခိုလုံတဲ့ဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်တွင်မှာဖြစ်နေတဲ့ရခိုင်လက်နက်ကိုင်အဖွဲ့ AE နဲ့စစ်တပ်ကြားတိုက်ပွဲတွေကြောင့်ထွက်ပြေးရတဲ့စစ်ရှောင်တွေနဲ့တွေ့ဆုံဖို့ကြိုးစားခဲ့ပေမဲ့တွေ့ခွင့်မရပါဘူး။လုံခြုံရေးစိုးရိမ်ချက်ကြောင့်လို့အစိုးရဘက်ကပြန်ကြားတဲ့အကြောင်းလဲ UNO Chair ရဲ့မြန်မာပြည်ဌာနေလူမှုဆက်သွယ်ရေးနဲ့ပြန်ကြားရေးအရာရှိနန်းစီမနဲလီကပြောပါတယ်။ရခိုင်ပြည်နယ်တွင်အဓိကစိုးရိမ်ချက်တွေထဲမှာတော့လွတ်လပ်စွာသွားလာခွင့်မရတဲ့အခြေအနေ၊အလုပ်လုပ်ကိုင်ခွင့်ကတ်တက်ခံရမှု၊အရေးပေါ်ကျန်းမာရေးဆောင်ရှောက်မှု၊ပညာသင်ကြားခွင့်မရတဲ့အခြေအနေတွေဖြစ်တယ်လို့လဲပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာရဲ့အခုမြန်မာခီးစဉ်ကတော့မေလ9ရက်နေ့ကနေ15ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်
။ရခိုင်ခြေစိုက် DMG သတင်းဌာနအယ်ဒီတာချုပ်ကိုအောင်မင်းဦးဟာအဖမ်းခံရမယ့်အရေးကိုစိုးရင်ပြီးတင်းရှောင်နေတာကိုကြည့်ရင်မြန်မာသတင်းလွတ်လပ်ခွင့်အချိန်ကြီးစိုးရွားယိုယွင်းလာနေတာကိုပြသရရောက်ကြောင်းနယူးယောက်ခြေစိုက်သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ CPG ကမနေ့ကပြောဆိုလိုက်ပါတယ်။ကိုအောင်မင်းဦးကိုအနှောက်အယှက်လိုက်ပေးနေတာကိုရက်ပြီး DMG မီဒီယာကလည်းအရေးယူခံရမယ့်အရေးကိုစိုးရင်စရာမလိုပဲလွတ်လပ်စွာနဲ့သတင်းတွေရေးသားတင်ပြနိုင်အောင်ခွင့်ပြုပေးဖို့မြန်မာအာဏာပိုင်တွေကို CPG ကတိုက်တွန်းလိုက်တာပါ။ဒီကိုင်းပြည်နယ်စစ်တွေအခြေစိုက် DMG သတင်းဌာနရဲ့အယ်ဒီတာချုပ်နဲ့အမှုဆောင်ဒါရိုက်တာကိုအောင်မင်းဦးနဲ့တာဝန်ရှိသူများလို့ညီညွတ်ပြီးမတရားအသိဆက်သွယ်မှုပုံမှန်နဲ့သူ့ကိုဒီကိုင်းပြည်နယ်စစ်တွေအမှတ်1ရဲစခန်းမှာအဖို့မှုဖွင့်တာကြောင်းအယ်ဒီတာချုပ်ကိုအောင်မင်းဦးကမြန်မာသတင်းမီဒီယာကောင်စီကိုမေလ၈ရက်ပေးပို့တဲ့စာမှာဖော်ပြပါတယ်ဒီလအစောပိုင်းတုန်းကသူ့နေအိမ်မှာအထူးသတင်းတပ်ဖွဲ့ SB ကလာရောက်ရှာဖွေခြင်းတီတီလေးလွှင့်မြောက်သွားပါတယ
်ဖိလစ်ပိုင်နိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲမှာမဲပေးဖို့စီရင်ပေးသွင်းခဲ့သူမဲဆန္ဒရှင်62သန်းနဲ့အတူသမ္မတရိုဒရီဂိုဒူတာတေလည်းမဲပေးခဲ့ပါတယ်ဒေသ82ခုမှာမြို့ကောင်စီဝင်13,000ကျော်မြို့တော်ဝင်1634ဦးနဲ့အုပ်ချုပ်ရေးမှူး82ဦးအပါအဝင်လွှတ်တော်နဲ့ဒေသဆိုင်ရာယာဒူးနေရာ18,000အတွက်ကိုယ်စားလှယ်43,500တက်ကနေရွေးကောက်ကြတာဖြစ်ပါတယ်။ထောင်နဲ့ချီတည်ဆုံးခဲ့ရတဲ့မူရဲတိုက်ဖြတ်ရေးဆောင်ရွက်ချက်တမှုကွဲပြတဲ့ခေါင်းဆောင်မှုပုံစံတွေနဲ့သမ္မတဒူတာတီအတွက်တော့ဒီရွေးကောက်ပွဲကသူ့ရဲ့အာဏာပိုကြီးလာစေရေးလူမှုဆန္ဒခံယူပွဲလို့လည်းအများကရှုမြင်ကြပါတယ်။
ဟောလိဝုဒ်အကျော်မော်သီးရုပ်ဆောင်တဲ့ဒေသရှင်ဒေါရစ်ဒီဟာအသက်68နှစ်အရွယ်မနေ့တနင်္လာနေ့ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကမန်းဗယ်လီမှာသူ့နေအိမ်မှာကွယ်လွန်သွားပါတယ်။သူမဟာရုပ်ရှင်ကားတွေတီးသွားညက်တဲ့ jazz နဲ့ hip hop guitar တန်ကြောင့်ဟောလိဝုဒ်အကျော်မော်ဖြစ်ခဲ့ရသူပါ။သူမတီထောင်တဲ့တိရစ္ဆာန်ဆောက်ရှောက်ရေးဒေါရစ်ဒီအနီမယ်လိကသူမကွယ်လွန်ကြောင်းကြေညာခဲ့တာဖြစ်ပြီးကျမ်းမာရေးကောင်းခဲ့ပါကြောင်းဒါပေမဲ့မကြခင်ကအဆုတ်ရောင်ပြီးကျမ်းမာရေးဆုတ်ယုတ်သွားတာလို့ဖော်ပြထားပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားတာပါရှင်။အခုသတင်းလွှာကြီးဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်နဲ့တရုတ်ကြားသွင်းကုန်တွေပေါ်ပြန်လည်ကုန်သွယ်ခွင့်တွေတိုးမြှင့်စီးကြောက်ခတ်နေတဲ့အတွက်ကမ္ဘာစီးပွားရေးဈေးကွက်လည်းကျဆင်းခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကတော့လက်ရှိအခြေအနေမှာအမေရိကန်ကအသာစီးရနေတယ်လို့ပြောပေမဲ့ဒီလိုသာတရုတ်နဲ့ကုန်သွယ်ရေးဆက်ပြီးတင်းမာနေမယ်ဆိုရင်နှစ်ဖက်စလုံးမှာထိခိုက်နစ်နာမှုတွေဖြစ်ပြီးစီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီအကြောင်းကိုတော့ဒေါ်လှလှတန်းကစူးစီးတင်ပြထားပါတယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကတရုတ်ဘက်ကအမေရိကန်ကုန်စည်တွေပေါ်အခွန်ငွေစီးကျက်တဲ့နောက်ဆုံးလက်တုံ့ပြန်မှုကြောင့်လက်ရှိအမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေမှာအမေရိကန်တို့အခြေအနေပိုကောင်းစေတယ်လို့ပြောခဲ့ပါတယ်။အင်ဂျီရောမှာအလဲပရောက်ရှိနေတဲ့ဟန်ဂေရီဝင်ကြီးချုပ်ဗစ်တာအော်ဗာနဲ့တွေ့ဆုံစဉ်သမ္မတထရမ့်ကတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲနောက်ဆုံးအနေအထားကိုအခုလိုသတင်းတောက်တွေကိုပြောခဲ့ပါတယ်။
We're in a great position right now no matter what we do. Yeah, I think China wants
ကျွန်တော်တို့ကအခုတိတ်ကိုအသာစီးရနေတာပါ။အမေရိကန်ကဘယ်လိုပဲအရေးယူဆောင်ရွက်ပါစေတရုတ်ကတော့ထိခိုက်မှာပါ။အခွန်တွေကြောင့်ကုမ္ပဏီတွေကတရုတ်နိုင်ငံကနေအခုပဲထွက်ကြတော့မယ်လို့စတင်ပြောနေကြပါပြီ။အခွန်နဲ့ဆိုတရုတ်မှာဆက်အလုပ်မဖြစ်နိုင်ကြတော့ပါဘူး။အခွန်မဆောင်ရအောင်ကုမ္ပဏီတွေကတရုတ်ကနေထွက်ပြီးအခြားနိုင်ငံတွေကိုသွားကြမှာပါ
။ကမ္ဘာအကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားကုန်ငွေရေးစစ်ပွဲမှာသမ္မတထရမ့်ကတရုတ်ကလက်တုံ့ပြန်ရမှာအမေရိကန်ကုန်စည်ဘီလီယံ60အပေါ်ခွန်ငွေ25ရာခိုင်နှုန်းထိစီးကျလိုက်တာဖြစ်ပါတယ်။ခုလိုတရုတ်ရဲ့လက်တုံ့ပြန်မှုဟာသမ္မတထရမ့်အစိုးရကတရုတ်ကတင်သွင်းတဲ့ဒေါ်လာဘီလီယံ200ကုန်စည်တွေအပေါ်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းထိပြီးခဲ့တဲ့တောက်ကြိုင်လေးကခွန်စီးကျခဲ့လို့ဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားစီးပွားရေးပဋိပက္ခဟာပြီးခဲ့တဲ့သတင်းပတ်ကနိုင်ငံကုန်သွယ်ရေးဆွေးနွေးပွဲပြတ်သုံးခဲ့ပြီးတင်းမာလာခဲ့တာဖြစ်ပါတယ်။တရုတ်ဘက်ကသဘောတူပြီးသားအဓိကကုန်သွယ်ရေးအချက်တွေကိုပြန်လျုပ်သိမ်းခဲ့တာကြောင့်သမ္မတထရမ့်ကအခုလိုခွန်စည်းကြဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်။ But we had a deal with China. It was 95% there. And then my representatives, as you know, Secretary Mnuchin and
တရုတ်နဲ့ကျွန်တော်တို့95ရာခိုင်နှုန်းသဘောတူညီမှုရနေတဲ့အချိန်မှာကျွန်တော်ရဲ့ကိုယ်စားလှယ်တွေဖြစ်ကြတဲ့ဝန်ကြီးစတီဗင်မနူချင်နဲ့ကိုယ်နွေအထူးကိုယ်စားလှယ်ရောဘတ်လိုက်ဒီဇာတို့တရုတ်ကိုသွားတဲ့အခါမှာအရင်ကသဘောတူညီချက်တွေကိုတရုတ်ကမတူတော့ဘူးလို့ပြောခဲ့ပါတယ်။ဒါဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။ဒါကြောင့်ကျွန်တော်ဘက်ကကောင်းပြီအခွန်စည်းကြမယ်လို့ပြောခဲ့တာပါ။
ခုလိုတရုတ်နဲ့ကုန်သွယ်ရေးတင်မာနေချိန်မှာသမ္မတထရမ့်ကဇွန်လနှောင်းပိုင်းဂျပန်မှာကျင်းပမဲ့ G20 ထိပ်သီးနေတာကမှတရုတ်သမ္မတရှီဂျင်းပင်ပြင်ရုရှားသမ္မတဗလာဒီမာပူတင်တို့နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့သတင်းစာရှင်းလင်းပွဲမှာအတည်ပြုခဲ့ပါတယ်။ကျောင်းနဲ့အမေရိကန်ကြားအခုလိုအပြန်အလှန်အခွန်စည်းကြချင်းဟာတစ်ဖက်လုံးတွေနစ်နာဖို့ရှိတယ်လို့အင်ပီရိုစီးပွားရေးဂျန်ဘီလယ်ရီကတ်လိုက Fox News Sunday တွေ့ဆုံမိ мян ကမှဝန်ခံခဲ့ပါတယ်
။ Yes to some extent I don't disagree with that again both sides
ဟုတ်ပါတယ်အတိုင်းအတာတစ်ခုထီတော့ထိခိုက်နိုင်ကြရှိတယ်ဆိုတာကိုကျွန်တော်ဝန်ခံပါတယ်။တစ်ဖက်စလုံးအတွက်ထိခိုက်နိုင်ပါတယ်
တကယ်တော့အမေရိကန်ကတရုတ်ကုန်စည်တွေပေါ်အခွန်စီးကျက်တယ်ဆိုပေမဲ့အခွန်ငွေကိုတရုတ်ကပေးရတာမဟုတ်ဘဲကုန်စည်တင်သွင်းတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကပေးဆောင်ကြရတာဖြစ်ပါတယ်။တရုတ်ဘက်ကအခွန်ငွေစီးကျက်တဲ့ကုန်စည်တွေဟာလည်းသမ္မတထရမ့်ကိုအဓိကထောက်ခံတဲ့ဆက်မှုလုပ်ငန်းရှင်တွေနဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေနေထိုင်တဲ့ပြည်နယ်တွေကိုအဓိကထိခိုက်စေနိုင်တာဖြစ်ပါတယ်။ကမီနီပညာကုန်စည်တွေနဲ့တခြားဆက်မှုကုန်ပစ္စည်းတွေအပြင်ဂျုံမြေပဲတခြားနေဘယ်ရီသည်စတဲ့စိုက်ပျိုးရေးထွက်ကုန်တွေပေါ်မှာလည်းတရုတ်ကအခွန်စည်းကျထားတာဖြစ်ပါတယ်။ခုလိုတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကြောင့် stock ဈေးနှုန်းတွေလည်းထိုးကျခဲ့ပါတယ်။ဒါကြောင့် Kentucky ပြည်နယ် Republican အထက်လွှတ်တော်မှ Rand Paul ကသမ္မတထရမ့်အနေနဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ကံတွေနောက်ဆုတ်ဖို့မလွယ်ပေမဲ့ပြဿနာကိုမြင်းမြန်ဖြေရှင်းနိုင်ဖို့လိုအပ်တဲ့အကြောင်း Fox News ရဲ့တွေ့ဆုံမိ мян ကမှတတိပေးခဲ့ပါတယ်။
The longer we're involved in a tariff battle or a trade war,
အခွန်စည်းကမ်းမှုပြဿနာဒါမှမဟုတ်ကုန်သွယ်ရေးပြဿနာကြာရှည်လေကျွန်တော်တို့စီးပွားရေးကဆိုင်ဖို့အလားအလာပိုတိုးလာလေဖြစ်မှာပါ
။ဒီနိုင်ငံကြီးဌာနကတော့လင်းလာနေကအကျင်းပါခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးဆွေးနွေးပွဲတွေမှာအမေရိကန်ဘက်ကလမ်းမှန်ပေါ်ပြန်ရောက်လာပြီးတရုတ်နဲ့ပူးတွဲကြိုးပမ်းကလမ်းတစ်ဝက်စီမှာတွေ့ဆုံကြဖို့နဲ့နှစ်နိုင်ငံအကျိုးပြုမဲ့ win-win အခြေအနေမျိုးရမဲ့သဘောတူညီမှုမျိုးရရှိဖို့ကျိုးပန်းတင်းတဲ့အကြောင်းလေးထုတ်ဖော်ပြောကြားခဲ့ပါတယ်ရှင်
။ဒေါ်လာလတ်တန်ပြောသွားတာပါရှင်။ခုမြန်မာသတင်းလာရေးစက်တိုင်းနာဆင်ရပါမယ်။ရခိုင်ပြည်နယ်မှာမြန်မာတပ်မတော်ကဖမ်းဆီးစစ်ဆေးနေစဉ်တိုက်ဆုံသွားတဲ့ရခိုင်တိုင်းရင်းသားအရက်သားပြည်သူတွေအမှုကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းစစ်ဆေးပေးဖို့နဲ့အပြစ်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့ရခိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဝါရှင်တန်မြန်မာတန်ရုံးရှိမှစန္ဒပြတောင်းဆိုခဲ့ကြပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အရေးကိုအလေးထားဆောင်ရွက်နေတယ်လို့မြန်မာတန်မတ်ကြီးကတုံ့ပြန်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါပါရှင
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကရွာနဲ့ရသေးတော်မြို့နယ်ကြောက်တန်းရွာတွေမှာမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးနေစဉ်ရခိုင်တိုင်းရင်းသားအရပ်သားပြည်သူ၉ဦးတေဆုံးသွားမှုဟာစစ်တပ်ကဥပဒေမဲ့တပ်ဖြတ်ခြင်းသာဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုမှရှိတဲ့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဆွဆွဲပြောဆိုလိုက်တာပါ။ဒါကြောင့်တည်ဆုံသွားသူတွေအမှုကိုလွတ်လပ်တဲ့ကော်မရှင်တရဖွဲ့စည်းစစ်ဆေးပေးဖို့နဲ့အဲ့ဒီတည်ဆုံမှုအတွက်အပြစ်ရှိသူတွေကိုအရေးယူပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကမေလ23ရက်နေ့လယ်ပိုင်းဝါရှင်တန် DC မြန်မာတန်ရုံးရှိဆန္ဒပြတောင်းဆိုလိုက်ကြပါတယ်
။ Promise Army, Promise Army, Stop Genocide!
ကျွန်တော်တို့ရဲ့နံပါတ်1တောင်းဆိုချက်ကတော့ရခိုင်ပြည်နယ်မှာအရသားတွေကိုဒီမှာစစ်တပ်ကနေပြီးတော့တတ်ဖြတ်နေတာကိုဖက်ချင်းရက်ပေးဖို့။နောက်ပြီးတော့အရသားတွေကိုဖမ်းဆီးထားတာတွေဖမ်းဆီးနေတာတွေရှိရပါတော့။အဲ့ဒီကိစ္စတွေကိုလည်းချွင်းချက်မကြည့်ဖက်ချင်းရက်ပေးဖို့။နောက်တစ်ခုကဒီမှာစစ်တပ်ကတတ်လိုက်တော့တည်သွားတဲ့အဲ့ဒီအရသားတွေရဲ့အတွက်လည်းတရားစီရင်ပေးဖို့ဒီအပြစ်ရှိတဲ့လူတွေကိုအပြစ်ပေးဖို့မြန်မာအစိုးရမပါတဲ့မြန်မာစစ်တပ်မပါဘဲနဲ့နိုင်ငံတကာအဖွဲ့အစည်းကနေပြီးတော့စုံလမ်းစစ်ဆေးမှုမျိုးတွေပြုလုပ်ပေးဖို့အဲ့ဒီဟာတွေကိုတောင်းဆိုထားတာဖြစ်ပါတယ်။နက်နက်ကင်မဟုတ်တဲ့အရသာတွေကိုရွာထဲမှာဝင်ပြီးဖမ်းတယ်။အဲ့ဒီဟာဘယ်နည်းနဲ့မှလက်ခံနိုင်ကြအကြောင်းရှိဘူး။ဘယ်နိုင်ငံရဲ့တရားဥပဒေဒီနိုင်ငံတကာဥပဒေတွေနဲ့လည်းမကန့်ညီဘူးလို့ကျွန်တော်တို့လုံးဝခံယူပါတယ်။ဒါအလုံးမာရာပေါ့နော်။လူတန့်မှုမြောက်တယ်လို့ပဲလုံးဝယူဆပါတယ
်။အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌဦးသိန်းထွန်းစံပြောသွားတာပါ။သူတို့ရဲ့တောင်းဆိုချက်တွေကိုမြန်မာတန်ရုံးထံပေးပို့သွားမယ်လို့ပြောပါတယ်။အခုလိုဆန္ဒပြတောင်းဆိုမှုနဲ့ပတ်သက်လို့ဝါရှင်တန် DC မြန်မာတန်အမတ်ကြီးဦးအောင်နင်းပြောတာကတော့
ရခိုင်ပြည်နယ်ဟာဆိုလို့ရှိရင်ကျွန်တော်တို့ပြည်ထောင်စုရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်။ရခိုင်ပြည်တည်ငြိမ်အေးချမ်းရေးအတွက်ကိုကျွန်တော်တို့အစိုးရဘလောက်ရည်ထားနေလဲဆိုတဲ့ဟာကိုလည်းအများအားအသိပေးပြီးဖြစ်ပါတယ်။ဒါကြောင့်မို့လဲရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုအတွက်ဆွမ်းကုန်ဆောင်ရွက်နေတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြရမယ်
။ဒါအပြင်ရခိုင်ဒေသတွင်းတိုက်ပွဲတွေကြောင့်တင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးရေးကိစ္စမှာဟန်တာနီတာတွေကိုဖယ်ရှားခွင့်ပြုပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကတောင်းဆိုကြောင်းဦးသိန်းထွန်းစံကပြောပါတယ
်။စစ်ပြေဒုက္ခတွေသုံးသောင်းခွဲကျော်ကိုမြန်မာအစိုးရကိုယ်တိုင်စောင့်ရှောက်ပေးဖို့ပြီးတော့ကုညီစောင့်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေစောင့်ရှောက်ရှင်တဲ့အရတားဒီပြည်တွင်းပြည်ပအဖွဲ့အစည်းအားလုံးကိုလှုပ်ဆောင်ခွင့်ပေးဖို့အဲ့ဒီဟာတွေကိုတောင်းဆိုထားတာဖြစ်ပါတယ
်။အဲ့လိုဟန်တာတွေဟာလုံခြုံရေးလိုအပ်ချက်ကြောင့်လှုပ်ဆောင်ခြင်းမျိုးသာဖြစ်နိုင်ကြောင်းတာမာကြီးဦးအောင်လင်းကရှင်းပြပါတယ်။
ရေးပင်ချင်းတွေကိုကျွန်တော်အတိအကျကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်ပြောပြရလို့ရတဲ့ဟာကတော့ဒီမြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကိုနိုင်ငံတော်ရဲ့အဆိုအရအတည်ဆုံးဖြစ်ပါတယ်။လုံခြုံရေးအခြေအနေကိုအခြေခံပြီးတော့ပဲဒီလူမျိုးရေးဖွဲ့စည်းတဲ့အနေနဲ့သွားမယ်ဆိုတဲ့ဟာတွေကိုကန့်တတ်ထားတာလို့ပဲကျွန်တော်ယူဆပါတယ
်။အေးအေးရခိုင်လက်နက်ကိုင်တပ်နဲ့ဆက်နွယ်တယ်ဆိုပြီးပြီးခဲ့တဲ့ AP လာထဲမှာလက်ကရော်သား29ဦးကိုမြန်မာတပ်မတော်ကဖမ်းဆီးထားခြင်းရွာသား3ဦးတေဆုံးသွားရသလိုကြောင်တန်းရွာမှာလည်းလူ280နီးပါးဖမ်းဆီးစစ်ဆေးနေစဉ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်မေလ2ရက်နေ့က6ဦးတေဆုံးပြီးလူတချို့ဒဏ်ရာရသွားပါတယ်။အဲ့လိုတေဆုံးသူ9ဦးအတွက်ဝါရှင်တန်မြို့မှာတန်ယုံရှိမှာအခေါင်း9ခုပြင်ပြီးမြစ်တာပို့အမျှဝေခဲ့ကြပါတယ်။တန်ယုံရှိဆန္ဒပြပွဲမှာတော့ရခိုင်တိုင်းသားအများစုနဲ့ကရင်ချင်းကချင်တိုင်းသားတွေပါစုစုပေါင်း80နီးပါးလာရောက်ကြပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာပါရှင်။ မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးခွဲခြားမုန်းတိမှုတွေကိုဆိုရှယ်မီဒီယာကဖြန့်ဝေလုံဆောင်မှုကြောင့်အကြမ်းဖက်မှုတွေဖြစ်ခဲ့တာမှာတာဝန်ရှိကြောင်းပြင်းပြင်းထန်ထန်ဝေဖန်ခံနေရတဲ့ Facebook ကုမ္ပဏီဟာမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့အနီးကပ်ဆွေးနွေးမှုတွေရှိနေပါတယ်။ဒီလိုဆွေးနွေးရမှာစစ်တပ်နဲ့အလွန်နီးစပ်တဲ့အဖွဲ့အဖြစ်ဆွဆွဲခံရတဲ့ငြိမ်းချမ်းရေးနှင့်လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့MIPS လည်းပါဝင်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်တွေဟာမမှန်ကြောင်းနဲ့ MIPS ဟာလွတ်လပ်တဲ့ပညာရှင်အဖွဲ့သားဖြစ်ကြောင်းအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမင်းစောဦးက VOA ကိုတုံ့ပြန်ပြောပါတယ်။သူတို့အဖွဲ့အနေနဲ့အမုန်းစကားတွေအတွက် Facebook ကိုတုံ့ခဲ့ကြတဲ့အခန့်ကဏ္ဍကိုသူတေသနာပြုစုခဲ့တာဖြစ်ကြောင်းမက်အင်ဂျင်နိုင်ကတည်ထမင်းမြရာမှာဒေါက်တာမင်းစောဦးကအခုလိုစပြောပါတယ်ရှင်။
အဓိကဆွဆွဲတာကကျွန်တော်တို့ MIPS ကိုတက်မတော်ကနေပြီးနောက်ကနေပြီးအထောက်အကူပြုလာတဲ့ backing ပေးလာတဲ့အဖွဲ့အစည်းဆိုတဲ့ပုံစံနဲ့ဆွဆွဲတော့ကျွန်တော်တို့လည်းအံ့အဖြစ်ဘာကြောင့်လို့ပြောရလဲလို့ကျွန်တော်တို့လိုက်ကြည့်လိုက်တော့အဓိကဖြစ်တဲ့အကြောင်းအရင်းကတော့ရခိုင်ကိစ္စကျွန်တော်တို့မလုပ်ဘူးလေမလုပ်ဘူးဆိုတော့ကျွန်တော်တို့ရခိုင်ကိစ္စနဲ့ဆိုလို့ချင်းကျွန်တော်တော်တော်များများကြီးငင်းဝေးနေတာများတော့အဲ့တော့ဒီလိုမျိုးကျွန်တော်တို့လို့ဆွဆွဲတာရှိလာတဲ့အခါမှာကျွန်တော်ပြန်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ကဒီ social media နဲ့ပတ်သက်တဲ့ပြည်သနာလုပ်တယ်။လုပ်တဲ့အခါမှာဒီကဘာပေါ်မှာသတိပက္ခနဲ့ပတ်သက်ပြီးလေ့လာတဲ့ထိပ်တန်းတက္ကသိုလ်တွေဖြစ်တဲ့ဒီ Peace Research Institute Oslo ပေါ့နော် PRIO တို့ Uppsala University တို့ဒီ Norway တို့ Sweden တက္ကသိုလ်တွေနဲ့ကျွန်တော်တို့လုပ်တဲ့ academic research တွေရှိဒါကတော့နိုင်ငံနဲ့ပတ်သက်တာမဟုတ်ဘူးဒါကဒီပညာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးလုပ်တဲ့ research တွေရှိအဲဒီ research တွေထဲမှာ social media နဲ့ပတ်သက်တဲ့ research တွေပါအဲဒီ social media နဲ့ပတ်သက်တဲ့ research တွေကိုကျွန်တော်တို့ကလုပ်ရင်းနဲ့ဒီ Facebook တွေဘာတွေမှာကဒီ social media company တွေကလည်းကျွန်တော်တို့စိတ်ဝင်စားပြီးတော့ပေါ့နော်ခင်ဗျားတို့ research မှာဘာတွေတွေ့လဲလို့ကျွန်တော်တို့လာလာပြီးတော့ Twitch ဆို screen တိုင်းရှိတယ်ရှိတော့ကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီပနာမတွေ့ရှိချက်တွေကိုပြောပြတယ်ပေါ့ဗျာပြောပြတော့အဲ့ဒီမှာကျွန်တော်တို့ကဒီ fake account တွေပေါ့နော်ဒီစတင်းမှားတွေတင်တဲ့ဟာတွေကျွန်တော်တို့ကနှစ်ဖက်လုံးမှာရှိနေတယ်ဆိုတော့ကျွန်တော်တို့ပြဟဟလာဥမာဒီတက်မတော်ထောက်ခံတဲ့ account တွေဒါမျိုးတင်တယ်ခုနကပေါ့နော်ဒီရခိုင်မှာရှိတဲ့မွတ်စလင်တွေဒီပင်ကလေးတွေဟလာခုနရိုးရင်းကြအုပ်စုတွေထောက်ခံတဲ့အကောင့်တွေအားလည်းဒီလိုတင်နေဆိုတဲ့ဟာတွေတွေ့တာတွေပြောပြတာတွေရှိတယ
်။အခု MIPS ကစစ်တပ်နဲ့နီးစပ်တယ်ဆိုတဲ့ဆွဆွဲချက်ပေါ်မှာရောဘယ်လိုတုံ့ပြန်ချင်လဲရှင်
။အဓိကကတော့အဲ့ဒါကျွန်တော်တို့ကဒီလိုသူ့ရည်ရွယ်အချက်လက်တွေကိုကျွန်တော်တို့ကပြောတဲ့အခါမှာသူတို့မလို့တဲ့အချက်တွေပါလာတာ။ပါလာတဲ့အခါမှာကျွန်တော်တို့ဒါနာမည်ဖြတ်ဖို့ကတဖိတ်ကတ်တဲ့ပုံစံမျိုးတဖိတ်ကတ်လိုက်ပြီဆိုလို့ရှိရင်နိုင်ငံတကာမှာကျွန်တော်တို့ကနေပြီးတော့ဟာအဲ့ဒါကျွန်တော်တို့ပြောတဲ့အချက်တွေကိုနိုင်ငံတကာကလက်မခံဘူးဆိုတဲ့ဟာဖြစ်အောင်ဒါဥအောင်တုတ်တာလို့ပဲကျွန်တော်မြင်တယ်လေဒါမလုပ်ဖြစ်မလုပ်အပ်တဲ့အားလို့ကျွန်တော်ထင်ပါတယ
်ကိုမင်းစော်ဦးတို့တွေးရှိချက်အရာဆိုရင်ဒီလူနည်းစုဘာသာတွေဘက်ကလည်းပြန်ပြီးတော့မဟုတ်တဲ့ရင်ဖြတ်နေဆိုတဲ့အနေအထားမျိုးတွေ့တယ်ဆိုတာလေအဲ့ဒါကဟိုဥပမာပေးလို့ရမလားဘလို့အချက်လက်တွေကိုတို့ဒီလိုမဟုတ်တဲ့ရင်ထုံတွင်တာမျိုးတွေဖြတ်တာမျိုးတွေရှိကြလဲရှင
်ဥပမာဒီရခိုင်ကိစ္စဖြစ်တော့ဆိုလို့ရှင်ဘယ်လိုလဲ2019နောက်ပိုင်းမှာဆိုလို့ရှိရင်ဒီတည်င်းအတူတက်လာပြီအရင်များပဲဒီအကောင့်အတူတွေနဲ့ဒီအဖွဲ့အစည်းတွေရဲ့အကောင့်တွေကတော့ဒီလိုတည်င်းတူဖြန့်နေတယ်နှစ်ဖက်လုံးမှာနေတယ်ပေါ့နော်နှစ်ဖက်လုံးမှာဒီအဖွဲ့အစည်းနာမည်နဲ့တရားဝင်အကောင့်တွေကတော့နေပြီပဲဒီလိုအကောင့်အတူတွေနဲ့ဥပမာဓာတ်ပုံတွေဆိုလို့ရှိရင်တခြားနိုင်ငံဓာတ်ပုံတွေယူလာပြီးတော့ပေါ့နော်ဒီလိုမျိုးတည်င်းဖြန့်လာတဲ့ရတော်တော်ကိုများအဲ့ဒီဟာဒီဟာတွေကိုနောက်ပိုင်းမှာတော့Facebook ကဒါကိုပြစ်မှတ်ထားပြီးတော့ဘောနော်ဒီ account တွေဖယ်ရှားဖို့လုပ်တယ်ဖယ်ရှားခဲ့တာရှိတော့တစုံတရာတော့ထိရောက်တယ်ထိရောက်တာဘယ်နေရာမှာထိရောက်လဲဆိုတော့ဒီရခိုင်ရေးနဲ့ပတ်သက်လို့ရှင်ရင်ဒီအမုန်းစကားပြောလိုက်တော့ယော့သွားတော့ကျွန်တော်တွေ့ရတယ်အဲနောက်ပြီးတော့ဒီဘာသာရေးနဲ့ပတ်သက်တဲ့အမုန်းစကားပြောလိုက်တော့ယော့သွားတော့ကျွန်တော်တွေ့ရတယ်အဲဒါပေမဲ့ကျွန်တော်တို့တွေ့ရတဲ့ဟာကဒီမြန်မာတိုင်းရင်းသားအချင်းချင်းပေါ့နော်ဒီမြန်မာပြည်ထဲမှာနေတဲ့တိုင်းရင်းသားအချင်းချင်းမှာရှမ်းနဲ့ပလောင်လိုဟာမျိုးအခုဆိုရှမ်းနဲ့မြန်မာနဲ့ရခိုင်လိုဟာမျိုးပေါ့နော်ဒီလိုကြားထဲမှာအမုန်းစကားပြောတာကဟိုအရင်ဟလာရခိုင်အရေးမှာပြောခဲ့တဲ့အမုန်းစကားတွေတဲ့ပို့ပြီးတော့များလာတာကိုကျွန်တော်တို့ကတွေ့ရတော့ဒါတွေကိုလည်းကျွန်တော်တို့က Facebook ကိုထောက်ပြခဲ့တာရှိပါတယ်
ဒီ MIPS ကအခု Facebook နဲ့ကောဒီလိုဓာတ်ရိုက်ဆက်ဆံအလုပ်လုပ်နေတာမျိုးရောရှိပါလားရှင
်အာမရှိဘူးဘာမရှိဘူးကျွန်တော်တို့ကသူ့ရဲ့သနာအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်တို့လာပြီးတော့တွေ့ရင် Facebook လည်းကျွန်တော်တို့လက်ခံပြီးတော့ကျွန်တော်ဆွေးနွေးတယ်တခြား social media အဖွဲ့အစည်းတွေကျွန်တော်လက်ခံပြီးဆွေးနွေးတယ်ကျွန်တော်တို့သူ့ရဲ့သနာတွေကိုကျွန်တော်တို့ဝေမျှတယ်ပေါ့နော်ဒါကတော့ကျွန်တော်တို့အကုန်လုံးကျွန်တော်တို့လုပ်ပါတယ်အ Facebook တင်းလိုဟာမျိုးရန်ကုန်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်နဲ့တွေ့တာပိုင်းသာရှိတာ။ဘာကြောင့်လဲဆိုတော့ဒီလိုသူ့ရဲ့သနာကိုတစ်နေ့တကြဒီပညာပိုင်းဆိုင်ရာပြုစုနေတာဆိုတော့ကျွန်တော်ပြည်မှာတိတ်မှမရှိတာသိမှမရှိတာဆိုတော့ဒါကျွန်တော်လည်းတော့တို့လာပြီးတွေ့တယ်။နောက်တစ်ခုကလည်းကျွန်တော်တို့ဆိုတာကကျွန်တော်တို့ MIPS တစ်ခုလည်းမကဘူး။ဒီ project ကိုအတူတူတွဲလုပ်နေတာက
the University of Oslo ကပရီယိုဆိုတဲ့နော် Peace Research Institute Oslo ဆိုတဲ့အဖွဲ့တွဲလို့နေဒါကလည်းဒီဒါသူကတော့အဖွဲ့ကြီးအကြီးပဲအကြီးပဲဆိုတော့ဒါက Norway အစိုးရကနေပြီးထောက်ပံ့ထားတဲ့အဖွဲ့အစည်းလေအဲဒါလေးနဲ့ကျွန်တော်တို့တွဲပြီးလုပ်နေတော့သူတို့အနေနဲ့ကျွန်တော်တို့လုပ်တဲ့ပြည်သားတွေစိတ်ဝင်စားတော့ကျွန်တော်တို့လည်းလာပြီးတော့ဆွေးနွေးတာမျိုးတော့ရှိဘူးပါလေဒါပေမဲ့ကျွန်တော်တို့မှာဘာမှတော့တရားဝင်ဆက်ဆံနေတာတော့ဘာမှမရှိပါဘူး
မင်းချင်းနိုင်ငံဒေါက်တာမင်းစောဦးကိုဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်။မန္တလေးရတနာဘုံတက္ကသိုလ်အဝေးစဉ်ပညာရေးစနစ်အသစ်အတွက်ပညာရေးဝန်ကြီးဌာနကသဘောထားမှတ်ချက်တောင်းခံခဲ့တာကိုရတနာဘုံတက္ကသိုလ်ကျောင်းသားသမဂ္ဂကဖဲချိုးနီလှုပ်ရှားမှုနဲ့တုံ့ပြန်လိုက်ပါတယ်။စနစ်သစ်ပြောင်းလဲရင်အဝေးစဉ်ကျောင်းသားတွေအတွက်ပိုပြီးခက်ခဲသွားနိုင်တယ်ဆိုပြီးတော့ကျောင်းသားတွေကကန့်ကွက်ကြတာပါ။ဒါပေမဲ့စနစ်သစ်ပြောင်းလိုက်ရင်ပညာရေးစနစ်ပိုကောင်းလာလိမ့်မယ်လို့မြင်နေသူတွေလည်းရှိနေပါတယ်။ဒီကြောင့်ကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်သမ္မတကတတိယကြိမ်လူငင်းချမ်းသာခွင့်ပေးပြီးနောက်ရက်မှာပဲအကျဉ်းထောင်စုပူမှုတွေဟာတနည်းရဲတစ်ချိန်လေးမှာပဲဖြစ်ပေါ်ခဲ့ပါတယ်။၃ရက်တွင်းအကျဉ်းထောင်၈၀၀၀စုပူခဲ့ပြီးမင်းညာပိုင်းကကတားအကျဉ်းထောင်စုပူမှုဖြစ်ခဲ့ပါတယ်။ကတားအကျဉ်းထောင်စုပူတာနဲ့ပတ်သက်လို့စကိုင်းတိုင်းဒေသကြီးလွတ်တော်မဲဆန္ဒနယ်နှင့်လွတ်တော်မတ်ဦးညီညီထွန်းက
မင်းကညနေပိုင်း6:20လောက်မှာပေါ့ဗျာ။ထောင်းနဲ့ဆူတာပေါ့နော်။10မိနစ်လောက်ကြာတယ်ဗျာ။မင်းညနေကနေစပြီးတော့တောင်းဆိုတယ်ဗျာ။အချင်းဆယ်မလောက်တော့ကြာတာပေါ့နော်။အဲဆိုတော့မင်းညနေကညိတ်သွားတယ်။ဒီနေ့မင်းကြာတော့ဒီညွတ်တဲ့အုပ်ချုပ်မှုတွေခဲအုပ်ချုပ်မှုတွေနဲ့တက်ဆိုင်ဌာနတွေနဲ့သူနဲ့ပြည်စုံညီနိုင်ဝယ်လုပ်တယ်ဗျ။ညွတ်တဲ့အုပ်ချုပ်မှုခဲအုပ်ချုပ်မှုတွေကသူတို့တောင်းဆိုချက်တွေကိုအချက်အချင်းချင်းကိုပြန်လည်တင်ပြပေးမယ်ဆိုပြီးတော့မှအေးချမ်းသာနဲ့တော့အခုအဆင်ပြေသွားပါတယ်ဗျ
။ညကြီးနာဖန်တဝဲတာယာဝတီကလေးမော်လိုက်ပတိန်ရွှေဘူကတာအချင်းထောင်တွေကအချင်းသားတွေဟာတတိယကြိမ်လူငင်းချင်းနာခွေမှာမပါဝင်တဲ့အတွက်အချင်းသားဒန်းလူခွင့်ရရှိရေးအစိုးရအဖွဲ့လူ့ခွင့်ရေးကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုတောင်းဆိုကြတာဖြစ်ပါတယ်။ရွှေဘူအချင်းထောင်မှာတော့စူပူတာကြောင့်အာဏာပိုင်ဘက်ကပြစ်ခတ်ဖြိုခွင်းခဲ့လို့အချင်းသား၄ဦးတေဆုံပြီးအချင်းသားချုပ်ဒဏ်ရာရရှိခဲ့ပါတယ်။နိုင်ငံတော်သမ္မတရွန်းကတော့အခုထောင်စုပူမှုတွေမှာတွေးထုတ်လုံဆောင်မှုတွေနဲ့ချိန်ဆဆောင်ရတာရှိနေတယ်လို့ယူဆကြောင်းနဲ့ဒီအတွက်စုံစမ်းစစ်ဆေးမယ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ထောင်မူကြီးအငိမ့်သားဖြစ်သူဥက္ကင်မောင်မြစ်ကအခုလိုတုံ့တက်ပါတယ
်အခွင့်အရေးမတူညီဘူးဆိုတာတကယ်မှန်မလားဒီနေရာမှာမတူညီတာလေဒါဘယ်လိုပြန်ပြီးကုစားပေးမလဲဆိုတာကိုပြည်ရောက်ရောက်ပေါ်ထုတ်ပြီးတော့မှဟိုဆောင်ရွက်ဖို့လိုတာပေါ့အဲ့ဒါကိုတော့အာယုံမဆိုင်ပဲနဲ့ဒီဟာကတက်တဲ့ဟိုပြေတော့လှုပ်ထော်တာဆိုတော့လမ်းကြောင်းကြီးကိုလိုက်သွားရင်တော့ဖြည့်ဆင်းမှုပိုင်းမှာလွဲသွားလိမ့်မယ်လို့ထင်တယ်အဲ့တော့ပြန်ချုပ်ပြီးတော့တုံးတက်ပြီးပြောပါဆိုရင်တော့ကျွန်တော်တို့အတွေ့အကြုံနဲ့ကျွန်တော်တို့ရဲ့ဟိုအခုလက်တော်ဖြစ်စဉ်ဒီပေါ်မှာတုံးတက်ကြည့်ရင်ဒါတို့လှုပ်ဆော်လို့ဒီလိုဖြစ်တယ်ဆိုတာဒီတွေးဆတဲ့တက်တက်သာဖြစ်ပြီးဖြစ်နိုင်ဖို့အင်မတန်ခဲရင်နေလို့ကျွန်တော်အနေနဲ့အလိုမြင်ပါလိမ့်မယ်
ရှေဘူထောင်စုပူမှုဖြစ်စဉ်မှာလူမှုကွန်ရက်မှာ live link ခဲ့တဲ့အကျဉ်းတော်တုံးနဲ့အကျဉ်းတော်မှာတားမြစ်ပိတ်ပင်ထားတဲ့ပစ္စည်းသွင်းတဲ့အကျဉ်းတော်ဝန်ထမ်းတူကိုအကျဉ်းတော်အဥပဒေပုံမှန်40နှစ်နဲ့ရေးယူဆောင်ရွက်ထားပါတယ်။အကျဉ်းတော်အဥပဒေပုံမှန်40နှစ်ဟာပြစ်မှုထင်ရှားရင်ထောင်နဲ့အများဆုံး6လနဲ့ငွေဒဏ်200ချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်။ဒီကနေ့ကတာအကျဉ်းတော်စုပူမှုနောက်ဆုံးဖြစ်ခဲ့ပြီးတဲ့နောက်အခြေအနေတည်ငြိမ်အောင်ထိန်းသိမ်းနိုင်ပြီဆိုပေမဲ့နောက်ထပ်စုပူမှုတွေထပ်မဖြစ်ဖို့အတွက်ကိုတော့ထောင်တော်တော်များများမှလုံခြုံရေးဆက်လက်တင်းကျပ်ထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအကျဉ်းတော်နဲ့လုံစကံပေါင်း93ခုရှိပြီးအကျဉ်းသား9000ကျော်ရှိပြီးအကျဉ်းထောင်တွေထဲမှာရှိတဲ့အကျဉ်းသားပမာဏထက်များပြားနေရလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတော်သမ္မတအနေနဲ့ဧပြီလ16ရက်ကနေမေလ9ရက်နေ့ထိအကျဉ်းသား23000ကျော်ကိုလူငင်းချင်းလာခွင့်3ရင်ပေးခဲ့ပြီးတက်ကြီးရွယ်တွေ၊ကျန်းမာရေးမကောင်းသူတွေ၊အမျိုးသမီး၊လူငယ်တွေနဲ့မတန်ဆွမ်းကျင်းသားတွေကိုရွေးချယ်ရေးမူဝါဒနဲ့အညီစီစစ်ပြီးပြန်လွတ်ပေးခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုလိုစုပူမှုတွေဖြစ်ပေါ်တာဟာအကျဉ်းသားရွေးချယ်ပြန်လွှတ်ရမှာပွင့်လင်းမြင်သာမှုမရှိတာကြောင့်လို့ဝေဖန်တာရှိတယ်လို့အကျဉ်းသားစီစီကော်မတီဖွဲ့ဖို့တောင်းဆိုတာတွေလည်းရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2019ခုနှစ်မေလ14ရက်အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 51တို့အပြင်လိုင်းလက်မီတာ190ကနေနားဆင်နိုင်သလိုVOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်လို့ချက်အီရန်သုံးအင်္ဂလိပ်သင်္ကန်းစာစီးပွားရေးကဏ္ဍနဲ့တခါတုတ္တဆုံးလည်းအမေရိကန်တစ်ခွေမှနားဆင်ရမှာက
တချို့လမ်းမလျှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှအဲ့ဒါဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီ wechain နဲ့ wechain သမားတွေအတွက
်မတန်ဆန်းသူတွေကိုအမေရိကန်အစိုးရဘယ်လိုစောင့်ရှောက်ပြီးဝန်ဆောင်မှုတွေပေးနေသလဲဆိုတာကိုကိုမိုးကျော်ကိုဆက်သွယ်မေးမြန်းထားတာနားဆင်ရမှာဖြစ်ပါတယ်အခုရင်ဆုံးတော့ဒေတာရင်းသတင်းတော်တပုတ်ကိုလည်းပြောပြပေးပါအောင်မရှင်ထိုင်းလုံသမားဝန်ကြီးဌာနနဲ့မြန်မာလုံသမားညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတွေဟာထိုင်းနိုင်ငံဖုခတ်မြို့မှာဒီကနေ့တွေ့ဆုံပြီးအလုံသမားအရေးဆွေးနွေးခဲ့ပါတယ်ဆွေးနွေးချက်အရနှစ်နိုင်ငံသဘောတူညီချက်စာချုပ်အရဒီအလုံလုံကြတဲ့တရားဝင်အလုံသမားတွေကိုဒါလက်ခံတော့မှာဖြစ်တဲ့အကြောင်းနဲ့မြေသူမြေဝါဖြစ်ကြောင်းတတိယကံစာအုပ်တက်တန်းကုံဆုံးရက်ကိုလည်း6လထပ်မံတိုးပေးတဲ့အကြောင်းတွေပါဝင်ပါတယ်အသေးစိတ်ကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနဲ့မြန်မာအလုံသမားဝန်ကြီးဌာနကတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲအတွင်းမှာ2020ခုနှစ်မတ်လ31ရက်နေ့မှာတက်တန်းကုန်ဆုံးမဲ့ဗီဇာနဲ့ဝတ်ပါမစ်များကို2020ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိနောက်ထပ်6လတက်တန်းတိုးပေးဖို့ကိစ္စကိုနှစ်နိုင်ငံကြားသဘောတူညီမှုရရှိခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းအလုံသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။ပကြသိင်းကထပ်မံပြီးမှသတိပေးချုပ်ပြန်လိုက်တဲ့ဒီ2020တက်တမ်းမကုန်မြန်မာအားလုံးကတရားဝင်အမှုရှင်တွေကိုပြောင်းအောင်မယ်ဆိုတဲ့စိတ်ဆန္ဒပတ်သက်ပြီးမှဒါဆင်းနေကြတာပါအဲ့လိုအဲ့ဒါနဲ့ပတ်သက်မှာစေယုံတို့ရုံမှာရှိလောက်သားတွေပကတိရှိပါဖြစ်နေတယ်လို့ကျွန်တော်အချက်လက်တွေကောက်လိုက်တော့ကျွန်တော်တို့အမြန်ကောက်ရတာပေါ့ဒီဆင်းနေပွဲအမိကျွန်တော်တင်ပြခြင်းကိုကောက်ရတဲ့ခါမှာကျွန်တော်အလုံးယုံ73ယုံရဲ့အချက်လက်တွေရလိုက်တယ်ဒီစေယုံနေမှာဒီအမှုလို့တဲ့ဆင်းနေတဲ့ပတ်သက်မှုကြီးကောက်ခံတာတွေကနိုင်ငံကအစိုးရတတ်မှတ်တဲ့နှုံသားတဲ့ကိုပုံမှန်များပြနေတာတွေတွေ့ရတယ်ပြန်လို့တမားလေးကိုယ်တိုင်လည်းအခုလက်တော်ကြီးအခုပဲစီရင်လုပ်ထားတဲ့အခုပဲငွေကြေးတွေကောင်းထားတဲ့အခုပဲပြီးကြတဲ့စီရတဲ့နဲ့ချက်ချင်းပြရမယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးမှလို့တမားလေးကိုယ်တိုင်ကအသိပြီးမှဟိုပုံဝင်မကြတဲ့အားဒီကျွန်တော်ကအချက်လက်တွေကိုလို့တမားမှုဌာနနေပြီးတော့ဒီကျွန်တော်စတင်တယ်ပြန်ပန်ကောက်ကျွန်တော်တို့လို့တမားတန်ရာရှိရောင်းလို့ကျွန်တော်ပူပြီးတင်လိုက်တယ်ဒီဆွေးနွေးပွဲမှာအဲ့အကြောင်းညာတွေထပ်မံပြီးအကောင်းဆုံးပြညှိနှိုင်းပေးပါလို့ပြောတဲ့ကြောင့်ဒီနေ့ထွက်ပေါ်လာတဲ့ပမာဆုံးချက်လက်မှာတော့ဒီ2020မတ်လ31ရက်နေ့ကပြထားတဲ့ဗီဇာတွေကို31ရက်ဒီဇင်ဘာ2020ဒီ6လတက်တန်းထပ်မံတိုးပြီးမှဆိုတဲ့အချက်ကိုလည်းရလိုက်တယ်ပေါ့နော
်ဒီလုံသမားတွေဟာသူတို့ရဲ့ဗီဇာနဲ့အလုံလုံခွင့်တက်တန်းမကုန်ဆုံးရင်ကာလအတွင်းဘယ်နည်းနဲ့မဆို MOU U-turn process ကိုစောင့်ရရမယ်ဆိုတာကိုတော့ time back ချမ်းနဲ့အသေးစိတ်ညှိနှိုင်းပြီးထပ်မံထုတ်ပြန်သွားမယ်ဆိုပြီးမြန်မာလုံသမားတန်ရာရှိရုံကထုတ်ပြန်ချက်မှပါရှိပါတယ်မြန်မာတန်ယုံကအလုသမားတန်အရာရှိတွေကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံမှာလည်းရွေးကောက်ပွဲကာလဖြစ်နေတဲ့အတွက်အစိုးရဖွဲ့စည်းဆောင်ရွက်နေတဲ့အချိန်မှာအလုသမားတွေကင်ဆောင်ထားတဲ့စာအုပ်တွေနဲ့ပတ်သက်လို့စာအုပ်သက်တမ်းရှိသလောက်နေထိုင်အလုပ်လုပ်ကင်ခွင့်ရရှိရေးကိုဆက်လက်ညှိနှိုင်းပြီးတော့တင်ပြသွားမှာဖြစ်ပြီး2020ခုနှစ်မတ်လ31ရက်နေ့မတိုင်မီဗီဇာသက်တမ်းတွေကိုတိုးထားကြဖို့ကိုလည်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာလူသမားတန်အရာရှိရုံးကမေလ13ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမှပြပြသွားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုတော့မတ်တင်ကြီးထိုင်းနဲ့ကျွန်မကမူလဆောင်းဝါရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်တင်ပြပေးထားပါတယ်ရှင်
။ Frontier မြန်မာရဲ့ The National League for Democracies Power Field ဆိုတဲ့အတွင်းမြင်ဆောင်ပါကနေကောက်နှုတ်တင်ပြလုပ်ပါတယ်။ရန်ကုန်မှာမီးပြတ်တာကနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်နေကြည်ကြည်ပြင်းပြင်းကြီးပြန့်ဖြစ်လာခဲ့ပြီးလိုအပ်သလောက်ဓာတ်အားမရတာကြောင့်မြို့နယ်တွေမှာအလှည့်နဲ့မီးပြတ်နေရတယ်လို့ဆောင်းပါးကစာထားပါတယ်။ရန်လျက်စစ်ထားပေးစရုံတွေမှာရင်းမလုံလောက်လို့ဆိုပေမဲ့တကယ်ပြဿနာက အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကလျှက်စစ်ထားအားထပ်တိုးထုတ်ဖို့ပြက်ကွက်မှုဖြစ်တယ်လို့ဆောင်းပါးကထောက်ပြပါတယ်။2016ခုနှစ်မလ NLD အစိုးရတာဝန်ယူပြီးနောက်ပိုင်းလျှက်စစ်စွန့်ရင်အသစ်ထုတ်လုပ်နိုင်တာနည်းတယ်။မြင်းချံမှာစင်ကာပူကုမ္ပဏီကလုပ်တဲ့တဘာဝဓာတ်ငွေသုံးလျှက်စစ်ထားအားပေးစက်ရုံကတော့ချွင်းချက်ပါတယ်။ဒီစီမံကိန်းကအရင်ချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်မှာစတင်ခဲ့တာဖြစ်ပါတယ်။ဆက်ယုံသစ်တွေအင်အားစုတန်းနဲ့ချီပြီးမဟာတအားလိုက်နဲ့ချိတ်ဆက်လာချိန်မှာနှစ်စဉ်ဆိုသလိုလျှက်စစ်လိုအပ်ချက်က10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိရှိလာတာကြောင့်ဒီနှုန်းအတိုင်းဆိုရင်တော့မြင်းချံကဓာအပိဆက်ယုံလူမျိုးကိုနှစ်နှစ်တစ်ကြိမ်ထပ်တိုးဖို့လိုအပ်ပါတယ်တဲ့။ဒါပေမဲ့ပြည်ထနာကပြည်တွင်းဓာတ်ငွေထုတ်လုပ်မှုနည်းတာကြောင့်ဒီလိုဆက်ယုံလုပ်ဖို့ကလည်းမဖြစ်နိုင်ပါဘူး2016ခုနှစ်နောက်ပိုင်းအစိုးရဘက်ကအတည်ပြုထားတဲ့တဘာဝဓာတ်ငွေသုံးလျှက်စစ်ဓာတ်အပိဆက်ယုံ၄ခုနဲ့အသေးစားအလားစားရေအားလျှက်စစ်ဆက်ယုံ၅ခုပဲရှိပါတယ်ဒီစီမံကိန်းတွေကလည်းညှိနှိုင်းစေအနေအထားပါဓာတ်ဝယ်ယူရေးသဘောတူညီချက်လည်းလက်မှတ်မထိုးနိုင်သေးပါဘူးအများဆုံးကတော့လျှက်စစ်ကိုပြပကဝယ်ဒါမှမဟုတ်လေဆိုလာလျှက်စစ်ဓာတ်အပိဆက်ယုံတွေဆိုရင်တော့မြန်ပါလိမ့်မယ်ဒီကြားကာလမှာတော့လောင်စာစီသုံးမီးဆက်တွေသုံးဖို့တောင်စဉ်းစားသင့်ပါတယ်တဲ့မီးပြတ်နေတာနဲ့ဆိုင်ရင်တော့လျှက်စစ်ဓာတ်အကူဈေးကြီးပေးသုံးရတာကပိုကောင်းပါတယ်တဲ့လျှက်စစ်မီးပြတ်တောက်မှုဟာဆိုရင်စီမံခန့်ခွဲမှုညံ့ဖြစ်မှုဖြစ်တယ်ဒါကရွေးကောက်ပွဲလုံးမဲ့နှစ်မှာ NLD ပေးခြင်းနဲ့သတင်းစကားလာဆိုပြီးစောင်းပါကိုအဆုံးသတ်ထားပါတယ်ရှင်ရှေ့ပိုင်းချမရတဲ့မြန်မာလေရင်25စက္ကန့်အတွင်းမှာဘေးမတိရမခဆင်းသက်နိုင်ခဲ့ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ writer သတင်းဆောင်ပါတစ်ပုဒ်ကိုပြောပြပါမယ်။ဆောင်းပါရှင် Jasmine Anderson ကလေရင်မှုမြတ်မှုအောင်ဟာအင်မတန်အန္တရာယ်ကြီးတဲ့အနေအထားမှာလေရင်ကိုညွှန်ကြားချက်အတိုင်းဘေးမတိရမခဆင်းသက်နိုင်ခဲ့တယ်လို့အစချီထားပါတယ်။လေရင်မှုဟာညွှန်ကြားချက်အတိုင်းအစင်းကီယာကိုကွန်ပျူတာစနစ်နဲ့ရောလက်သုံးကီယာနဲ့ပါအချိန်ချင်းနှုတ်ခဲ့ပေမဲ့အကြောင်းမထူးခဲ့ပါဘူး။ဒါကြောင့်အခုလိုရှေ့ဘိမ့်မကြပဲအန်ဒီယမရှိပဲဆင်းဖို့လေရင်မှုဟာလေရင်ခေါင်းပိုင်းကိုသတိနဲ့ထိမ့်ပြီးနှိမ့်ဆင်းခဲ့တာဟာလေရင်လုံးဝရပ်တန့်သွားတဲ့အထိဆိုရင်25စက္ကန့်ဝန်းကျင်သာကြာလိုက်ပါတယ်။လေရင်ဆင်းဆင်းချင်းစောင့်ဆိုင်နေတဲ့အရေးပေါ်ကားတွေရောက်လာခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတယောက်မှမရှိခဲ့ဘူးလို့យေတာထားပါတယ်။လေရင်မှုမြတ်မှုအောင်ဟာအရေးပေါ်အခြေအနေမှာလိုက်နာရမယ့်လုပ်ငန်းစဉ်အလုံးကိုတသွေးမသိမ်းလိုက်နာခဲ့ကြောင်းနဲ့လေရင်ဆင်းသက်ချိန်မှာအလေးချိန်လျှော့ချဖို့စီကုံသွားတဲ့အထိလေထဲမှာပြန်တမ်းမောင်းနှင်ခဲ့ကြောင်းလေချောင်းဦးစီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြမတေယူပို့ဆောင်ရေးဝန်ကြီးဌာနဝန်ကြီးဦးဝင်းခန့်ကလေရင်မှုဟာလုပ်ငန်းကျွမ်းကျင်ပြီးတာဝန်ကျေသူတယောက်ဖြစ်တဲ့ကြောင်းရိုက်တာသတင်းဌာနကိုပြောပါတယ်။ခီးစက်တယောက်ဖြစ်တဲ့ဦးစိုးမိုးကလေရင်မော်ကဆင်းတဲ့ချိန်မိခိုးတွေထွက်လာတာတွေ့ရကြောင်းနဲ့ခီးစက်အားလုံးဘေးမတိရမခဆင်းသက်နိုင်ခဲ့တယ်လို့ပြောပြခဲ့ပါတယ်။မြမလေချောင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးရဲထွန်းအောင်ကတော့ဒါဟာစက်ပိုင်းဆိုင်ရာချိုးယွင်းချက်ဖြစ်တယ်လို့ပြောပါတယ်။ဒီသတင်းကိုပဲ ABC သတင်းဌာနကလည်းမြမအမျိုးသားလေချောင်းလိုင်းရှေ့ဘိမချနိုင်ပေမဲ့မယုံနိုင်စရာကောင်းလောက်အောင်အန်ဒီရဲ့မရှိဘဲဆင်းသက်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့ပါတယ်။မြမလေချောင်းလိုင်းဦးစီးဌာနအနေနဲ့စီကန်းလိုက်နာတဲ့ခရီးသည်တွေနဲ့လေရင်အမှုထမ်းတွေအားလုံးကိုအလေးနက်ဆုံးချီးကျူးဂုဏ်ပြုပါကြောင်းလည်းကြေညာချက်မှာပါရှိပါတယ်။ဗီဒီယိုရဲ့အင်တာနက်မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့တင်ပြမယ့် idiom အသုံးကတော့
Drive me up the wall
ဖြစ်ပါစာလုံးပေါင်းက DRIVE drive ကမောင်းတာ ME ကကျွန်တော်ကျွန်မ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကစရဖြစ်စီအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စီအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာမျိုးကိုပြည့်တဲ့ရှောင်းတင်းရံကနေဆင်းသက်လာတဲ့အတုံးဝဲဖြစ်ပါလေ။ဒ Dajang idiom atungaro, Ludu Ugo, Sato on, Sink Nausha, Pisiang, Ludago, Suda Pivari, to the Bean, Trebjin Zay, Pogged Hom Nulu, Sunny Mari. Do you don't get Badelu, George will be the Umago, Nasijayao?
I don't want to visit my cousin's place. He has 5 kids, and they drive me up the wall. I don't want to visit my cousin's place. He has 5 kids and they drive me up the wall. Drive me up the wall.
Lu piolu yavari, eragaro, digrimine, timpia gire, idiom, tome pipari.
Tolala diamineke English agoli lake taya pirena, kusivai canago nasi avameche. Yakandinema nemi matine mujang, didarin tokon, didita da jasin are tema salung and lebawi mare, Satolo yachamu tower niva jasin togabi, a locandry, social lavare, pipaga twin a sari ne yichi, a ye a twigin machine, I look beerin zigwa tower niva social, pipa bome zigwa lemishi pinni retema, a kutaka beerin zigwa mava, shoja la rajao, yakandine yet Satolong and Miamia pinni retinigo, shrippy pure eye audience Satolo ye long and shin, utan win.
เนี่ยมีเนี่ยบีดีตะรินบัดเยสีวายกันนามามัดติงกีไทกะติญจาทาบาเลยရှင်ကျွန်တော်တို့ဖားရောင်းတာကအဲ့လိုမြတ်ဦးတို့အဲတောက်တော်တို့ဥတီတောင်တို့အဲဖုန်လင်းကျန်းတို့ကိုမြန်မြန်ရောင်းအောင်ပါလေဒီနေ့ကျတော့အပွေတွေကြောင့်မတင်ခင်ကြောင့်နေရာလူတွေလည်းဈေးဝင်ဖို့တက်လာဖို့အခက်အခဲရှိတယ် သူတို့စားပေါင်းကုန်တွေကိုစစ်စစ်တွေလို့ပြောပါတယ်အဲ့ဒါကြောင့်ဟိုဟာပေါ့ကျွန်တော်တို့ရောင်းအားတက်တာဖြစ်ပါတယ်ဒီတော့ကျွန်တော်တို့စစ်တွေဈေးတွေကိုတော့နေကလူတွေပဲအဓိကဈေးလာဝေးတာပါသူတို့ကဈေးလာဝေးဖို့ဟိုဟာပေါ့မလာကြဘူးပေါ့မလာကြတာလေးကြပါပြီကျွန်တော်တို့တုံးပြီး၅လ၆လလောက်ရှိပါပြီအဲ့တော့သူတို့မလာတော့ကျွန်တော်တို့ရောင်းအားတာခက်တာပေါ့စစ်တွေဈေးမှာဆိုရင်လည်းအရင်တုန်းက
လူပေါင်း၃000လောက်ဝင်နေခြင်းအခုလေးနိုင်ရမြန်မာသုံးလောက်ပဲရောက်တာပေါ့ရခိုင်ပြည်နယ်တွင်မတည်ငြိမ်မှုတွေကြောင့်ဒေသရင်းကစားလုပ်ငန်းတွေတည်တည်တာတာကျဆင်းလာပြီးလုပ်ငန်းဆက်လုပ်လို့ရပါဦးမလားဆိုတဲ့စိုးရိမ်ပွဲအဆင့်ဖြစ်လာတယ်လို့စစ်တွေမျိုးရွှေပြည်ဖြိုးအိုင်အိုရင်းစာထုတ်လို့ရှိလုပ်ငန်းရှင်ဦးတန်းဝင်းကပြောပြပါတယ်ကျွန်တော်တို့အရင်ဆုံးကဆိုရင်ပေါ့လေကျွန်တော်လွန်
တွေပူးကြည့်တာမောင်တော်တို့ကိုပို့ခဲ့ရပါတယ်တပေါင်းစံနှောင်းထူပြီးတော့အခုကတနေ့ကိုပိတ်တိုင်း3000လောက်ထုတ်တာထုတ်ရတယ်လူပေါ်လူကလည်း8000လောက်ရှိအောင်လည်းထုတ်နေရပါတယ်အဲကျွန်တော်တို့တအားရောက်တော့တာပေါ့အများကြီးထိခိုက်မှုရှိတာပေါ့ရက်တည်လို့ရမယ့်အချိန်နေတော့ချင်းမှာပိတ်ပြီးတော့လေဟိုပေါ့ဖြစ်ပါမလားလို့အဲ့လိုတန်တရားတစ်ခုတော့ဖြစ်လာပါ
နိုင်ငံခြားကလာတဲ့စားရည်အရေးအသွေးကိုမရှင်းနိုင်လို့မြမစားလုပ်ငန်းကဈေးကွက်ထက်ဝက်ညီပါကိုဆုံးရှုံးနေရတာပါ။ရခိုင်ပြည်နယ်ထဲက15ရာခိုင်နှုန်းကလည်းထိုင်းကလာတဲ့စားကိုသုံးပါတယ်တဲ့။ရခိုင်တို့စားကိုတော့ဒေသတွင်းအထရောက်ချနေရပေမဲ့အခုတော့သွားရေးလာရေးအစ်စ်အစည်းတွေကြောင့်ဈေးလာသူနှဲသွားခဲ့ပါတယ်တဲ့
။ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံခြားဖားကိုစားသုံးနေတဲ့လူကြီးလေးစီရဲ့ဆန်လုံးရှိပါတယ်ခင်ဗျ။အဲဒီနိုင်ငံကဒီအရဲသေယုံကထတဲ့စားတွေကိုအဲမြောက်ဝတီကနေမိဆက်ကေပုံးကငောက်ဝင်ပြီးတော့မြန်မာနိုင်ငံအနဲ့တော့ပါတယ်။သူတို့စားတွေကတအားဖွဲပြီးတော့တအားဖြူပြီးတော့ချောက်သွေးပါတယ်တချင်းနဲ့။အဲ့ဒါကိုကျွန်တော်တို့ဒီကိုနိုင်ငံကလူတွေဟိုလေးစီရဲ့ဆန်လုံးစားသုံးပါတယ်။ကျွန်တော်တို့ပြည်တွင်းစားကိုတော့ချောက်စီရဲ့ဆန်လုံးလေးစားသုံးပါတယ်။
ရည်သွေးပိုင်းမှာမရှင်နိုင်ဘူးဆိုတာကိုလည်းဦးတန်းဝင်းကဝန်ခံပါတယ်။ရည်သွေးပိုင်းတုတ်တက်ဖို့အတွက်အဓိကအရင်းနှီးမတက်နိုင်တာရဲ့ဤပညာရဲ့ပါပါတယ်လို့ပြောပါတယ
်။အဲကျွန်တော်တို့ကပြောင်းလဲရမှာကကျွန်တော်တို့ဒီမြေကြီးမှာထားလန်တဲ့စနစ်ကနေပလက်စတစ်မှာထားလန်တဲ့စနစ်ကိုပြောင်းအောင်မှာဖြစ်ပါတယ်။အဲ့ဒါကျွန်တော်2012ခုကနေပြီးတော့ဘင်္ဂလားဒေ့နိုင်ငံက
မင်းစနစ်တစ်ခုကိုယူလာပြီးတော့မြန်မာစားလုံးငန်းကိုတည်ကြပါတယ်ပြီးတော့ပါမြန်မာစားလုံးငန်းနေပြီးတော့အဲ့တော့ဘယ်လိုခေါ်မလဲမင်းစနစ်တစ်ခုကိုပြလိုက်တဲ့အတွက်အခုဆိုရင် AOD တိုက်မှာပလက်စတိတ်နဲ့နေလဲစားလုပ်တဲ့လုံငန်းအောင်မြင်တော့ပါပြီသူတို့အဲ့ဒီစားတွေကဖြူပွေးပါတယ်အဲ့ဒါတစ်ချက်ပြပြရပါမယ်ကျွန်တော်ရခိုင်မှာကြာတော့အရင်နေ့မရှိသေးတဲ့အဲ့ဒီပလက်စတိတ်နဲ့နေလဲတာ 0% ရှိပါတယ်မရှိတော့ပါနံပါတ်2ကကျွန်တော်တို့အခုရှိနေတဲ့နေ့30လောက်ကနေ့စနစ်ဒီနဲ့စင်ငယ်ရစနစ်တွေကျွန်တော်တို့ကကြံ့ကျင်ရတော့ဖိရှားမှာဖြစ်ပါတယ်နိုင်ငံခြားကနေပြီးတော့ဖက်ကရီယာတွေဝယ်ယူတင်ပြမှာဖြစ်ပါတယ်တင်ပြပြီးမှကျွန်တော်တို့ဒီနိုင်ငံခြားကဖက်ကရီယာနဲ့ဒီအိန္ဒိယနိုင်ငံကဆက်တင်နဲ့ကျွန်တော်တို့ project လုပ်လိုက်တဲ့အခါမှာနိုင်ငံခြားဆောက်ဝင်တင်ပြမှာဖြစ်ပါတယ်အဲ့တော့ဖေယုံပိုက်ရှင်တွေကအရင်ကြီးမတက်နိုင်တာဖြစ်ပါတယ်အဲဒီရန်ကုန်မှာရှိတဲ့ဖေယုံပိုက်ရှင်ပထမကြီးတွေကလည်းစားလုံးငန်းကိုအဲ့လိုစက်ကြီးရတဲ့နဲ့ကြောင်းလေးကိုသူတို့ကမစိမ့်စားတော့ဘူးပေါ့တခြားယူနီမျိုးနံမှုဖြစ်တဲ့အင်ချန်မီတို့တခြားနိုင်ငံခြားနဲ့ကုလသမဂ္ဂကိုကူးပြောင်းတော့ပါပြီသူတို့ကဒီမှာရှိတဲ့လုံငန်းတွေကိုပေါ့လေငကူအတိုင်းပဲဟိုပဲလုံးနေတာပဲဖြစ်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့စားတွေကိုပြည်သူလူထုကလက်မခံဘူးဒီနောက်ဈေးကွက်မှာလေးကြည့်လိုက်ပါနိုင်ငံခြားစားတွေဘလောက်လူရှင်လဲဒေနသိမ့်လူရှင်လဲရှင်းရှင်းဝေလို့ရပါတယ်ကျွန်တော်မြန်မာစားကိုကြတော့နင်းနင်းပြထားပါတယ်ကျွန်တော်မြန်မာစားကိုလည်းကျွန်တော်တို့ချမ်းပြည်နေတို့တဝိုင်းလောက်ပဲမန္တလေးတိုင်းနေတဝိုင်းလောက်ပဲစားတော့ပါကျန်တာတော့နိုင်ငံခြားစားတော်လေးလွန်မှုတော့ပါအဲ့ဒါကညှိပြလို့မရပါဘူ
းမြန်မာစားသုံးသူတွေကထိုင်းကဝင်တဲ့စားကိုအသုံးရတာဟာသုံးဆွဲသူစိတ်ချရွေးချယ်ခွင့်ဖြစ်တယ်ဆိုတာကိုဦးတန်းဝင်းကလက်ခံပါတယ်သူကတော့မြန်မာစားတွေအရေးအသွေးတုတ်တက်လာဖို့စိတ်အားထက်သန်နေသူပါတရားမဝင်ရောတရားဝင်ရောတန်ချိန်သိမ့်ချပြီးမြမဈေးွက်ထဲကိုပြိပကစားတွေရောက်နေတာပါဈေးွက်ကြီးပေမဲ့ငွေအရင်အနည်းတက်နိုင်သူတွေကစားထုတ်လုပ်တဲ့လုပ်ငန်းထက်အကျိုးမြတ်ကြီးတာတွေဘက်ကိုပို့ပြီးတော့အာယုံရောက်ကြတယ်လို့လည်းဦးတန်းဝင်းကထောက်ပြပါတယ
်ကျွန်တော်တို့ရခိုင်မုံရှိတာတော့ဟိုဟာနင်းဟိုဟာဘာ30 40ရခိုင်မုံတော့ရခိုင်မုံတော့ရှိပါတယ်ကျွန်တော်တို့စိတ်မကောင်းတာတကူကတော့ဒီရခိုင်ပြည်မှာရခိုင်ပြည်နယ်ကတိုင်းနယ်ပြည်နယ်ဆယ်လခုထဲမှာဒုတိယအစည်းအဝေးဆုပြည်နယ်ဖြစ်ပါတယ်။ရေလုံငန်းကိုပဲအာဂိုဘီစားနေရတဲ့လူတွေဆိုတော့ဒီမြေလဲစားလုပ်ပြီးတော့ပေါ့လေရေကမြေအလကားရှိတယ်ရေကအလကားရတယ်ပြည်နယ်ထက်ကအဲ့ဒါကိုကျွန်တော်တို့လိုအပ်ခစိုက်လိုက်ရင်ထားထွက်လာမယ်။အဲ့ထွက်လာတဲ့စားတွေကိုပေါ့လေဒီတစ်ခက်ဟိုဟာပေါ့နိုင်ငံခြားကိုသင်ဖို့ရောင်းချဖို့အတွက်ကိုပဲကျွန်တော်တို့ဟိုဟာပေါ့အစိုးရကိုအဲနောက်ပြီးတော့ဆက်ဆံနေပြီကိုတက်တွန်းလာပါပါကြောင်းလေးဆိုတော့ကျေးလန်းနေပြည်သူတွေအလုပ်ကရရှိဖို့နဲ့ရခိုင်ပြည်နယ်စီးပွားရေး GDP ပြတ်လာဖို့အရေးကြီးပါတယ
်။အရာဝတီနဲ့ရခိုင်ကထုတ်တဲ့နေလန်းစားတွေကိုဘင်္ဂလားဒေ့ရှ်ဘက်ကစီးပွားဖြင့်တင်သွင်းနိုင်ခဲ့တဲ့ရွှေခေတ်တုန်းကဆိုရင်ရခိုင်မှာအလုပ်အကင်တွေနဲ့စီကားခဲ့တယ်လို့လည်းဦးတန်းဝင်းကပြန်ပြောပြပါတယ်။ဒါပေမဲ့2004ခုနှစ်မှာမြန်မာအစိုးရကမြို့ကြောင်သုံးပစ္စည်းတွေပြည်ပတင်ပို့မှုတတ်မြင်လိုက်တာကတကြောင်မြမစာအရေးအသွေးကြောင့်တကြောင်ဘင်္ဂလားဒေ့ရှ်ဘက်ကမဝယ်တော့ဘဲဈေးကွက်ပြောက်ခဲ့ရတယ်လို့ဦးတန်းဝင်းကပြောပါတယ်။မြန်မာနိုင်ငံမှာစားချက်နိုင်တဲ့ပင်လယ်ရေနေလန်းနိုင်တဲ့မြေတွေရှိပေမဲ့လို့လဲအဲ့ဒီမြေတွေမှာစားလှမ်းနေကြတဲ့တောင်သူတွေကမြေတွေကိုတရားဝင်လုတ်ခွင်ရထားကြတာတော့မဟုတ်ပါဘူး။ကြီးလန့်စားစားလုတ်ကင်နေရတဲ့အဲ့ဒီစားလုတ်ကြသူတွေအတွေ့အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာတစ်ခုခုချမှတ်ပေးနိုင်မယ်ဆိုရင်ဒေသခံတွေလည်းဝင်ငွေရနိုင်ငံအတွက်လည်းအကျိုးအမြတ်ရှိလိမ့်မလားဆိုပြီးစားလုပ်ငန်းရှင်ဦးသံဝင်းကညှို့လင့်ချက်နဲ့ပြောပြလာပါတယ်ရှင
်ဒေမတ်တင်ဂီထားရဲ့စီပွားရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုနားဆင်ရမယ့်သုဒ္ဓဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုဟာမတန်ဆွမ်းသူတွေအတွက်အစိုးရကပေးထားတဲ့လူမှုဖူလုံရေးထောက်ပံ့တွေအကြောင်းနယူးယောက်ပြည်နယ်အယ်ဘန်နီမြို့မှာနေထိုင်တဲ့ကိုမှုကျော်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ကိုမိုးကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခတွေတယောက်အနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကနိုင်ငံလေးကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်နက်တည်းကိုတို့ကစားဝတ်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ကျွန်တော်က
เล่นนักเพลงอะไรไม่ใช่บุญยังสิ่งอะไรตลอดวันเดียวบอกว่าตลอดวันเลยก็ความมีมุ่งสู่รอจังหวะลงมาลงไหนเนี่ยดูสิ่งนี้มาเว้นนี่เลยไอ้ตัวเจ้ามือจังหวะเป็นเสียงบอกว่าไอ้ลูกอยู่จังหวะเช้าอะไรไอ้ลูกเช้าเดือนนี้มาเลยเสียวเงี้ยเท่ากันจ้าดิลูกอ่ะเด็กสรุปคุณมุ่งจะว่าอเมริกากูกูน่าลืมอยู่ปงจะมีเนี่ยดียาวอะไรสุดเลยข้าจ้ารู้อุมาเงยดาบอกเลยล่าจริงเงยเจี๋ยเปล่าเล่าที่
สุยาทับเป็นปีวันเลยใช่ยกขาจ้าจันรู้ว่าดูขาเดนี่เนี่ยยาวเลยยาวเลยตัวเจ้ามือง่ายเราบ้านนี่สับปีเลยตัวเราอะไรง่ายอ่ะกูคนนี้ตัวที่แบบปีเนี่ยตัวเราตั้งมาเช็คกันไอ้คนนี้ตัวมาจันรู้ว่านั่งงานนับเที่ยมอ่ะกูนั่งงานจันรู้เพื่อปีเดียวไปมาจ้าเนี่ยปีนี้ลาดาวตัวคนนี้อาทิตย์ตัวมีปีเลยเออถ้าเราเวลานี่เนี่ยทับเป็นนับปีเลยโอเคใช่ไหมเลยดีเป็นจันรู้ที่อาสุลุชินดีมาฟูสเต็มลูกคอร์ปอุมาสาต้าเว็บด้วย
င်စီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်။ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါအောင်။
ကျွန်တော်တို့နိုင်ငံသားပြည်သူဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြည်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ရေးငွေတွေကလည်းတိုးမြင့်လာပဲ။တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟောဝင်ငွေနေတယ်လူတွေအတွက်ကိုဒီအင်ညာစီမံကိန်းတွေရှိတယ်။အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလည်းအဲ့အင်ညာစီမံကိန်းမှာပဲကျွန်တော်နေနေတာ။ဆိုတော့ဟိုလာတာကိုကျွန်တော်တို့ကချိုးချိုးသာသာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကပေးရတယ်
။ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေ့ချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတလောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
။ဟိုသူလူတယောက်ရဲ့အင်ညာဥစ္စာဟောဒီဝင်ငွေပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်။အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို90ကျော်လောက်ရတယ်ဒါအစားအသောက်အတွက်တည်တဲ့အခုကျွန်တော်ကမိသားစုတွေပါနေရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တစ်လောက်ကိုကျွန်တော်က300နီးနီးလောက်ရတယ
်မိသားစုကဘယ်နှယောက်ပါလဲ
မိသားစု4ယောက်ပါ
ကိုမိုးကျော်တယောက်တည်းနေတော့ကြတော့တစ်လောက်ကို90ပဲပေးတယ်ဆိုတော့အဲ့တစ်လောက် 90 နဲ့လောက်ရလားဗျ
ာလောက်တယ်ဗျာဘာလို့ဆို90ဗျာဟိုမှာဒီဒါအစားအသောက်အတွက်က90ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်ဒီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျာ
အဲ့တော့နောက်တစ်ခုကခုနလိုပေါ့လေတံပိုးနှုံတက်တာတဲ့အင်အားစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု4ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖို့ပေးရမယ်ရေဖို့တော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လာကြတယ်မှာသူကတခါတည်းပါပီးတာဖြစ်တယ်နောက်ဖုန်းဖို့ပေးရတယ်အဲ့ဒီနေရာမှာလဲကျွန်တော်ကနည်းနည်းလေးပြောချင်တာကဘာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနေတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကျပ်ပဲပေးရတယ်ဒေါ်လာပဲပေးရတယ်ဆိုတော့အားမျိုးကြီးရှိတယ်နောက်ဒီမီးဖို့ဆိုရင်လဲအဲ့လိုမျိုးပေါ့ဝင်ငွေနေတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ short ပြီးတဲ့ program မျိုးတွေလဲရှိတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖို့နဲ့ရေဖို့နဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လကဘယ်လောက်လောက်ပေးရလဲ
အိမ်လကကအခုကဥစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လက35ဒေါ်လာပဲပေးရတယ်ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေဆိုတော့ကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က90-95ဒေါ်လာလောက်ပဲပေးရတယ်သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိမအလုတ်ထွက်လုတ်လိုက်လုတ်ပြီဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီတော့ကွာဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွဲအစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြစည်းနဲ့ကာမိရဲ့လားလောင်းငါရဲ့လားဗျဟ
ိုအပိုးအရှံတော့မရှိဘူးဗျလောက်လောက်ငါးငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကိုအကိုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါအခမဲ့ကြာတာကွင်းရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရတွေကအစလုံးပိုင်ကွင်းရှိတယ်နောက်ပြီးတော့ဥမာစေယုံစေကံတွားလို့သေးဝယ်ရမယ်ပါ냐ဆိုရင်လည်းဒီတံပိုးပေးကြမလို့ပဲနဲ့ကိုရရှိတယ် ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်နေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင်သူကသူ့ရဲ့ဥပဒေအရာဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်စည်းကြီးတယ်ဗျအဲကျွန်တော်ထင်တယ်တရားကျော်200လောက်ပေးရမယ်အဲ့ဒါမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကိုသူကနှစ်နှစ်ကိုတစ်ချိန်လောက်ခွင့်ရှိတယ်မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်
young blue season pitawale.
The only Tiauga, Madame Sonia, two Matubo, Yachano, Lano Shonine, Lev Machia, Yalong, Ping Macona, Takua, Luevio, Jana, Jano, Lanshonina. Oh, so the show Lam Shonine, Luri, Bari Solution, do a pizza, the Oa Pascal Sidia. Any Pascal, who General Ayani Bioma, or phone and call I do a Ula Lachu be there. ที่วิเชนวิเชนธรรมารีด้วยบ่เนาะตนเนี่ยและตนเนี่ยธรรมารีด้วยแลไอ้หนูตั้วลงยาเลยฉันเราเลยไอ้หนูไปไอ้นั่งขอไล่ลงยาเลยกูตั้วทีเนี่ยเนี่ยหมอรีบาตั้วทีเนี่ยส่วนมูซีรีบาตั้วไว้ทีเนี่ยส่วนตรุไอ้ซีย้อมเนี่ยสันดาริชิย้อมได้พี่โอ้ปุ๊บเลยไอ้ล่ะก็ฉันเราทีเนี่ยว่าบ่ตลอดเวปี้ยาเลยเนี่ยไอ้ล่ะพี่โหลฉันเราว่าซีเวปี้โหลเปลี่ยนมั้ยไอ้เปลี่ยนทีเนี่ยส่วนแล้วไอ้หนูไปโฟนนั่งขอไล
ပြီးတော့လက်မရှိဘဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပြော
ကျွန်တော်ကတော့ဒီလိုရှိတယ်ဗျကျွန်တော်ကတော့လေဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license လေးပါထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတထောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေရဟိုဘယ်ဘက်ကျတော့တထောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုလုပ်ထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်တူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ
်ကိုအောင်အောင်ရဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်စီစဉ်ကိုနာဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်တော်ရရှင်များရှင်မနေ့ကအင်ကာညတိုက်ရိုက်လေးလိုက်မှာတော့ပုံကိုရေးလွတ်လပ်ခွင့်နဲ့ထောက်လှမ်းရေးလုပ်ရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေကိုစစ်ဖက်ထောက်လှမ်းရေးကစောင့်ကြည့်သတင်းယူနေတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်လွှတ်တော်မှာမေကွန်ထုတ်သလိုတာမန်လူလူကြာစစ်နဲ့ရဲထောက်လှမ်းရေးတွေရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတော့မေကွန်ထုတ်စရာတွေဖြစ်လာပါတယ်။ဒီဒါကြောင့်မို့လို့ဒီလက်ရှိထောက်လှမ်းရေးအဖွဲ့အစည်းတီတီဟာဥပဒေကိုလိုက်နာစောင့်စည်းမှုရှိရလားဆိုတာကိုဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ BOA ကိုအချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုဒီနေ့မနေ့ဖက်တရင်အချင်းချုပ်ကိုမတ်တင်ဟီထိုက်ကပြောပြပေးပါမယ်ရှင
်ဒေါ်လာ60ဘီလီယံတန်ဖိုးရှိအမေရိကန်သွင်းကုန်ရဲ့ပေါ်ခွန်ကောက်မယ်လို့တရုတ်ကပြောဆိုလိုက်ပါတယ်တရုတ်သွင်းကုန်ကြီးထဲကဒေါ်လာဘီလီယံ200တန်ဖိုးရှိသွင်းကုန်ကြီးအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကခွန်တိုးကောက်လိုက်ပြီးနောက်ထပ်ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်စည်းကြပ်ဖို့ဆောင်ရွက်မှုကိုလက်တုံ့ပြန်ဆောင်ရွက်တာဖြစ်ပါတယ်တရုတ်နည်းပညာကုမ္ပဏီ6ခုကိုအမေရိကန်နည်းပညာနဲ့ကုန်ပစ္စည်းတင်ပို့ရောင်းချခွင့်အမေရိကန်ကတင်းနှင်းလာနေမှာပိတ်ပင်လိုက်ပါတယ်။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးအီရန်စစ်တပ်အစီအစဉ်တွေမှာပံ့ပိုးပေးနေမှုတွေကြောင့်တရုတ်လုပ်ငန်းကြီး4ခုကိုပိတ်ပင်တာဖြစ်ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကတင်းနှင်းလာနေမှာကြေညာပါတယ်။တခြားတရုတ်လုပ်ငန်းကြီး2ခုကတော့တရုတ်ပြည်သူလူမျိုးရေးစစ်တပ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကိုနည်းပညာတွေရောင်းချနေတာကြောင့်ဖြစ်တယ်လို့ပြောဆိုထားပါတယ်။လက်တလောအီရန်ရှင်းနဲ့ပတ်သက်လာရင်အမေရိကန်ဘက်ကတီးခံစိတ်အမြင့်မားဆုံးထားဖို့နဲ့စီရီတင်းမာမှုတွေကိုရှောင်ရှားဖို့ဥရောပသမ္မတထိတ်တန့်ရရှိတွေကအမေရိကန်ပြည်ထောင်စုကိုသတိပေးလိုက်ပါတယ်။ဥရောပသမ္မတနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဟာရီနီကဘရက်ဆဲလ်မြို့မှာတင်းနှင်လာနေကပြောကြတာမှာတော့အခြေအနေဟာနှုညံ့သိမ်မွေ့ပြီးအတင်းဆောင်မခံတဲ့အနေအထားမျိုးမှာရှိနေတာကြောင့်အမေရိကန်နဲ့တီးခံစိတ်ရှိဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်။
ဒီကနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုတော့ဖိုင်းလိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.